Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ6ရက်နေ့ကြာပတေးနေ့မနက်အသံလွှင့်အစီအစဉ်တွေကိုနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူသစ်ဆက်သွားမှာပါရှင
်ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နဲ့ရရှိလိုက်တဲ့နျူကလ িয়ার သဘောတူညီချက်ကိုသမ္မတ Obama ကကာကွယ်ပြောကြားလိုက်ပါတယ်reunion ကျွမ်းမှာတွေ့ခဲ့တဲ့လေရင်ပိုင်းစားတွေဟာပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းကဖြစ်တယ်လို့ဝန်ကြီးချုပ်နဂျီရာဇတ်ကပြောပါတယ်မြန်မာနိုင်ငံတဝမ်းရေပေးနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာအကူအညီထောက်ပံ့နေစတင်ဝင်ရောက်လာနေတယ်လို့ပဲအမေရိကန်ကလည်းအကူအညီပေးဖို့ကတိပြုလိုက်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမဝင်နဲ့တူတင်ပြပေးသွားမှာ
ဖြစ်တယ်ဒီနေ့ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလို့ကတော့ American သမ္မတ Barack Obama ဟာအီရန်နဲ့ရရှိလိုက်တဲ့ nuclear ဆိုင်ရာသဘောတူညီချက်ဟာပြည့်စုံတာမဟုတ်ပေမဲ့အကျိုးရှိရလုပ်ရဖြစ်တယ်လို့ပြောဆိုပါတယ်
As was true in previous treaties, it does not resolve all problems. Certainly doesn't resolve all our problems with Iran.
နောက်ပိုင်းမှာတော့မြန်မာနိုင်ငံကရေဘေးဒုက္ခတဲ့နှစ်သိန်းကျော်အတွက်စားနပ်ရိက္ခာထောက်ပံ့ရေးအတွက် WFP ကစီစဉ်နေတဲ့သတင်း AWD တိုင်းအတွင်းမှာတော့စိုးရိမ်ရေမက်တွေကျော်လွန်နေတဲ့သတင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဥဆံမိုးတွေတော့ကြီးညာပေးပါအောင်ရှင်။
အီရန်နဲ့ရလိုက်တဲ့နျူကလ িয়ার သဘောတူညီချက်ဟာအီရန်အနေနဲ့နျူကလ িয়ার ဘုံထုတ်လုပ်နိုင်မဲ့လမ်းကြောင်းကိုရောက်မလာအောင်ဟန်တားလိုက်တဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကသဘောတူညီချက်ကိုအပြင်းထန်ကာကွယ်ပြောကြားလိုက်ပါတယ်။ Washington DC မြို့မှာရှိတဲ့အမေရိကန်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းအတွင်းဒါဟာအင်မတန်ကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒီသဘောတူညီချက်ကိုသာအကောင့်ထည့်ဖော်ခဲ့ရင်ဒါဟာအီရန်အတွက်ကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအပြင်ပဋိပက္ခတွေအဆင်ဖြစ်နေတဲ့ဒေသအတွက်ရောတစ်ကမ္ဘာလုံးအတွက်ပါကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လည်းဒီသဘောတူညီချက်အပေါ်တန်တရားရှိနေကြတဲ့လွတ်တော်အမတ်တွေကိုဆက်သွယ်ပြီးနောက်လမဲခွဲဆုံးဖြတ်တဲ့အခါထောက်ခံမဲ့ပေးကြဖို့ဆော်အော့ပေးဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ်။အီရန်နျူကလ িয়ার တိကမကနအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုကိုဟန်တားထားတဲ့ဒီသဘောတူညီချက်ကြောင့်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်ရုပ်သိမ်းပေးမှာဖြစ်ပါတယ်။အဲ့ဒီပိတ်ဆို့အရေးယူမှုတွေကြောင့်အီရန်ရဲ့စီးပွားရေးထိခိုက်ကျဆင်းနေတာလည်းဖြစ်ပါတယ်။အီရန်အနေနဲ့သဘောတူညီချက်ကိုလိုက်နာခြင်းရှိမရှိစောင့်ကြည့်မဲ့အစီအစဉ်တွေဟာအားနည်းလွန်းနေတယ်လို့ဒီသဘောတူညီချက်ကိုကန့်ကွက်သူတွေကထောက်ပြပြောဆိုကြပါတယ်။ဒါဟာနျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်ပြုလုပ်ခဲ့တဲ့ဆွေးနွေးမှုတွေကအခိုင်အမာဆုံးသဘောတူညီချက်ဖြစ်တယ်ဆိုပြီးလိုဝေဖန်ပြောဆိုမှုတွေကိုသမ္မတအိုဘားမားကပြန်လည်တုံ့ပြန်ခဲ့ပါတယ
်။အိန္ဒိယသမုဒ္ဒရာ reunion ကျွန်းမှာတွေ့ရှိခဲ့ရတဲ့လေးမြန်အတောင်ပိုင်းအပိုင်းစဟာလွန်ခဲ့တဲ့18လကပျောက်ဆုံးသွားပြီးတော့ရှာမတွေ့ဖြစ်နိုင်ခဲ့တဲ့ MH370 ခီးစဉ်မလေးရှားလေကြောင်းပိုင်လေယာဉ်ရဲ့အစိတ်ပိုင်းဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။လေယာဉ်ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ရက်ပေါင်း955ရက်အကြာမှာReunion ကျွန်းမှာတွေ့ရှိခဲ့တဲ့လေယာဉ်အစိတ်ပိုင်းဟာ MH370 ရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကြောင်းကျင်သူတွေကအတည်ပြုချက်ပေးလိုက်ပါပြီလို့ Mr. Razak ကရုပ်တံပေါ်ကနေစိတ်ထိခိုက်စွာနဲ့ပြောဆိုခဲ့ပါတယ
် Today 515 days since the plane disappeared it is with
Mr. Razak ရုပ်တံပေါ်ကနေပြောဆိုသွားတာဖြစ်ပါတယ်မလေးရှားလေကြောင်းလိုင်းကလည်းလေယာဉ်ပေါ်လိုက်ပါသွားတဲ့ခီးတဲ့236ယောက်နဲ့လေယာဉ်အမှုတန်းတွေရဲ့မိသားစုတွေမိတ်ဆွေတွေထံကိုဝမ်းနည်းချေခွဲမှုဖြစ်ရပါကြောင်းအတိပေးတဲ့ကြေညာချက်ထုတ်ပြန်လိုက်ပြီးတော့အခုတွေ့ရှိချက်ဟာပျောက်ဆုံးနေတဲ့လေယာဉ်ကိုရှာဖွေတွေ့ရှိရမှာအရေးပါတဲ့အချက်ဖြစ်ကြောင်းနောက်ထပ်အစိတ်ပိုင်းတွေကိုလည်းတွေ့ရှိနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုပါတယ်နောက်ပြီးတော့ဒီအဖြေရှာမရဖြစ်နေတာကိုဖြေရှင်းရမှာအထောက်အကူပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ကြောင်းပြောဆိုပါရတယ်။ဒါပေမဲ့လေရင်အစိတ်ပိုင်းကိုစစ်ဆေးဖို့ရောက်ရှိနေတဲ့ Paris မြို့မှာရောက်နေတဲ့ကျွမ်းကျင်သူတွေကတော့ပြင်သစ်ပိုင်ကျွမ်းမှာတွေ့ရှိထားတဲ့အစိတ်ပိုင်းဟာပျောက်ဆုံးနေတဲ့လေရင်ရဲ့အစိတ်ပိုင်းဟုတ်မဟုတ်ဆိုတာတေချာမပြောနိုင်သေးဘူးလို့ပြောပါရတယ်။ပြင်သစ်အစိုးရရဲ့ရှေ့နေတယောက်ကတော့ဒီအစိတ်ပိုင်းဟာ MH370 ရဲ့အစိတ်ပိုင်းဖြစ်ဖို့များကြောင်းဒါပေမဲ့တွေ့ရှိချက်တွေကိုအတည်ပြုချက်ရယူဖို့လိုသေးတဲ့အကြောင်းပြောဆိုပါရခင်ဗျာ။
မြန်မာနိုင်ငံတဝမ်းရေပေးနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာအကူအညီထောက်ပံ့နေစတင်ဝင်ရောက်လာသူအမေရိကန်ကလည်းကူညီဖို့ဂရီးပြုလိုက်ပါတယ်။ရေပေါ်အကူအညီပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကမြန်မာအရာရှိတွေနဲ့အနီးကဆောင်ရွက်နေပြီဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ပြည်ထောင်စုအခြားဆွေးနွေးပွဲအတွင်းမှာဝန်ကြီးကယ်ရီကပြောခဲ့တာပါ။ရေပေးကယ်ဆယ်ရေးအတွက် အမေရိကန်ပြည်ထောင်စုအနေနဲ့ငွေအားဖြင့်ဘလောက်ကူညီမယ်ဆိုတာကတော့အတိအကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။မြန်မာနိုင်ငံကရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒေါ်လာ2တန်းကူညီမယ်အကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ပ်ကဩဂုတ်လ5ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံအတွက်ကုလသမဂ္ဂအရေးပေါ်အကူအညီပေးရေးအဖွဲ့နဲ့ဗဟုအရေးပေါ်အကူအညီပေးရေးရန်ပုံငွေအဖွဲ့တို့ကိုအလူငွေတွေထက်ဝင်နေတဲ့နိုင်ငံတစ်ခုဖြစ်ကြောင်းနဲ့အဲ့ဒီအဖွဲ့တွေအနေနဲ့လည်းအကူအညီတွေကိုစပေးနေပြီဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရပြည်တော်အစိုးရဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာလည်းယူနိုက်ဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ပူးပေါင်းပြီးဒုက္ခသည်တသိန်း4000ကိုအကူအညီပေးနိုင်ရေးအတွက်ဆောင်ရွက်နေတယ်လို့ဆိုပါတယ်WFP ကမ္ဘာ့ဆန္ဒရေးခါအဖွဲ့ကြီးကလည်းရေဘေးဒဏ်အဆိုးဝါးဆုံးခံခဲ့ရတဲ့ဒေသတွေကဘေးဒုက္ခရောက်နေသူ3000ကျော်အတွက်ဆန္ဒရေးခါတွေပို့ပေးနေပြီဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ် WFP အနေနဲ့အစိုးရကုလသမဂ္ဂအေဂျင်စီ NGO အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်ရေဘေးတင့်ပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီဆန္ဒရေးခါနဲ့ဆေးဝါးထောက်ပံ့မှုတွေပြုလုပ်နိုင်ရေးရေဘေးအလူပေးကြဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာနဲ့ကုလသမဂ္ဂတို့ကိုပန်ကြားခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေ့အထိဂျပန်၊ထိုင်း၊ဗီယက်နမ်စတဲ့ဒေသတွင်းနိုင်ငံတွေဘက်ကမြန်မာနိုင်ငံကိုငွေကြေးအကူအညီတွေစတင်ပေးနေကြပြီဖြစ်တယ်လို့နိုင်ငံသားရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါတယ်။
တောင်တရုတ်ပြည်နယ်ပြင်အတွင်းမြေဖို့ပြီးတော့လူလုံကျွန်းတွေတိဆောက်မှုကိုရပ်တန့်လိုက်ပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်မလေးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံအစည်းအဝေးအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဂျီကဗိုလ်ထူးလေးမှာအဲ့ဒီလိုပြောကြားလိုက်တာပါဒေတာရင်းကအိန္ဒိယနိုင်ငံတွေနဲ့တရုတ်နိုင်ငံကြားမှာဆက်ဆံရေးကအခုထစ်ဖြစ်ပေါ်စေခဲ့တဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကရေပိုင်နဲ့ထဲမှာတရုတ်တို့ကကျွန်းနေတိဆောက်နေမှုနဲ့ပတ်သက်ပြီးတော့သတင်းတွေမေးတာကိုနိုင်ငံသားရေးဝန်ကြီးဝန်ဂျီကပြန်လည်ဖြေကြားခဲ့တာမှာသူ့အနေနဲ့အဲ့ဒီစီမံကိန်းကိုသူတို့အနေနဲ့အဲ့ဒီစီမံကိန်းကိုရပ်ဆိုင်းလိုက်ပြီဖြစ်တဲ့အကြောင်းမယုံတဲ့သူတွေကိုကိုယ်တိုင်လေရင်နဲ့တွားပြီးတော့ကြည့်နိုင်တဲ့အကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။စစ်တပ်စခန်းတွေလို့ယူဆရတဲ့အဆောက်အဦတွေအပါအဝင်တရုတ်နိုင်ငံကနေမြေအများအပြားကိုပိုင်ဆိုင်ကြောင်းပြောဆိုတာနဲ့အငင်းပွားနေတဲ့ကျွန်းနေပေါ်မှာအဆောက်အဦတွေတိဆောက်နေတဲ့လူရက်တွေအပေါ်စိုးရိမ်ပူပန်ရကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပုံထူးနေအစိုးရဘက်မှပြောဆိုခဲ့ပါတယ်။ကမ္ဘာရေကြောင်ပို့ဆောင်ရေးလုပ်ငန်းမှာတွာလာမှုအများဆုံးဒေသဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အပေါ်စိုးရိမ်ပူပန်ရကြောင်းဝန်ကြီးကယ်ရီကထပ်လောင်းပြောဆိုခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနအဆင့်မြင့်အရာရှိကပြောဆိုပါရခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရွှေပြောင်းနေထိုင်သူ6ရွာလောက်တင်ဆောင်လာတဲ့ငါးဖန်တင်မော်တော်စင်လေပြားနိုင်ငံနဲ့24ကီလိုမီတာလောက်ဝေးတဲ့မြေထဲပင်လယ်ထဲမှာနှိမ့်မြုပ်သွားကြောင်းအရေးပေါ်အကူအညီတောင်းဆိုချက်ထုတ်ပြန်ခဲ့တယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေနဲ့အိုင်ယာလန်ရေတပ်ဖွဲ့တို့ကပြောပါတယ်။ယာနဲ့ချီတဲ့သူတွေပင်လယ်ထဲမှာကျနေပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီလို့အိုင်ယာလန်ရေတပ်ကပြောပါတယ်။တင်းမောက်သွားတဲ့အဲ့ဒီတင်းမောက်ကိုအမြန်ဆုံးကယ်တင်နိုင်ကြဖို့အီတလီကမ်းခြေဆောင်တပ်ဖွဲ့ကအရေးပေါ်အကူအညီတောင်းခဲ့တဲ့အတွက်သွားရောက်ကူညီနေတဲ့တင်းမောက်တွေထဲမှာအဲ့ဒီအိုင်ယာလန်ရေတပ်ဖွဲ့ကတင်းမောက်ဒဇင်းတင်းမောက်လည်းဒဇင်းအပါအဝင်ဖြစ်တယ်လို့ရေတပ်ဗိုလ်မှူးကြီးဒေါနယ်ကလကာက AP သတင်းဌာနကိုပြောပါတယ်ရွှေပြောင်းနေထိုင်သူ400လောက်ကိုကယ်တင်လိုက်နိုင်ပြီးအလောင်း25လောင်းလဲဆယ်ယူနိုင်ခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပုံထိုးနေမှာပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုအီတလီနိုင်ငံကဥဆောင်ပြုလုပ်နေတာဖြစ်ပါတယ
်ထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့လူနည်းစုဝီဂါလူမျိုးတွေကိုတရုတ်နိုင်ငံမှာဆက်လက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားဆဲဖြစ်ပြီးသူတို့ထဲမှာ IS အစ္စလာမစ်စစ်သွေးကြွတွေနဲ့တခြားအရှိအလေပိုင်းကအဖွဲ့အစည်းတွေနဲ့တွားရောက်ဆက်သွယ်ဖို့စီစဉ်ထားခြင်းရှိမရှိကိုအာဏာပိုင်တွေကစစ်ဆေးနေတယ်လို့တရုတ်နိုင်ငံပိုင်မီဒီယာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံကနေဇူလိုင်လ9ရက်နေ့ကပြန်ပြီးတော့ပို့ဆောင်ပေးလိုက်တဲ့ဝီဂါ109ယောက်ထက်ကတချို့ဟာသူတို့ကိုတရုတ်နိုင်ငံပြန်ရောက်ရင်အသက်ခံရလိမ့်မယ်လို့ယူဆပြီးတော့လေမော်တင်ဆောင်စင်မှာထိုင်းနဲ့တရုတ်ရဲတပ်ဖွဲ့ဝင်တွေကခုခံတိုက်ခိုက်ခဲ့ကြတယ်လို့ဗိုလ်ထုနေ့မှာထုတ်ပြန်တဲ့ Global Times သတင်းစာထဲမှာရေးသားထားပါတယ်။ပြီးခဲ့တဲ့လအတွင်းဝီဂါလူမျိုးတွေပြန်လည်ပို့ဆောင်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့ဒုက္ခသည်ရေးရာအေဂျင်စီအမေရိကန်ပြည်ထောင်စုတို့ကပြစ်တင်ဝေဖန်ခဲ့ကြပါတယ် ရေးကြီးမှုတွေဖြစ်ပေါ်နေတဲ့အိန္ဒိယနိုင်ငံအလဲပိုင်းဒေသမှာခီးသက်တင်ယထာ24လမ်းချော့သွားတာမှာလူ24ဦးသေဆုံးပြီးအများပြားထိခိုက်ဒဏ်ရာရရှိသွားပါတယ်။မတရားပရဒက်ရှ်ပြည်နယ်အတွင်းကမချက်ပြည်ကူတရာအပေါ်အင်္ဂါနေ့ည9:00လောက်ကယထာဖြတ်ကူးတဲ့အချိန်လမ်းချော့သွားတာဖြစ်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးမှာအချင်းကြာမြင့်နေတဲ့တင်းမာမှုကိုလျှော့ချဖို့အတွက်ကူ Lee Hei Ho Usang Biro Apawin Sishi Upare Kuzile Poya Buruniga Suomiro Lizikani Pong Pyongyang Miro Gu Lea Ja Ki Pye Satin Tukwa Dwa Bare.
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆံမိုးဝေတို့ကကြင်ညာသွားတာပါ။ဗီဒီယိုကနေကြားရပြင်းနေမနေ့ခင်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေကိုဆက်တိုက်တင်ပြသွားပါမယ်။ခုထပ်ဦးဆုံးတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရမှာပါ။အီရန်နဲ့ရရှိလိုက်တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ဟာအမေရိကန်နိုင်ငံအကြံအယောက်အီရန်နိုင်ငံအားလုံးအတွက်ပါအကျိုးရှိစေမဲ ီယိုသတင်းထောက် Jeff Custer သတင်းပေးပို့ထားတာကိုဦးစံမိုးဝေကတင်ပြပေးပါပါရှင
်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ရေးအတွက်နိုင်ငံတကာနဲ့ရရှိထားတဲ့သဘောတူညီမှုပေါ်အမေရိကန်သမ္မတဘရက်ဥပမာကခုခံကာကွယ်ပြောဆိုလိုက်ပါတယ်။ဒါဟာအီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံပိုင်ဆိုင်မှုရသွားစေနိုင်မဲ့နည်းလမ်းကိုဖြတ်တောက်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။ဒီသဘောတူညီမှုဟာလုံးဝပြည့်စုံလာမျိုးတော့မဟုတ်ဘူးလို့လည်းဝါရှင်တန်ဒီစီမြို့တော်ကAmerican University မှာဘရူးနေမိန့်ခွန်းပြောကြားရင်းထည့်သွင်းပြောဆိုလိုက်ပါတယ
် As was true in previous treaties it does not resolve all problems certainly doesn't resolve all our problems with Iran it does not ensure a warming between our two countries but it achieves one of our most critical
ဤငါရဲ့စီရဲသဘောတူညီမှုတွေဟာပြဿနာအလုံးကိုမဖြေရှင်းနိုင်ဘူးဆိုတာအမှန်ပဲလို့ဆိုရမလို့အခုဟာကလည်းကျွန်တော်တို့နဲ့အီရန်ကြားမှာရှိတဲ့ပြဿနာအလုံးကိုဖြေရှင်းပေးနိုင်တာတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့အရေးပါတဲ့လူငွေဆိုင်ရာကိစ္စရပ်တွေအတွက်အောင်အောင်မြင်မြင်ကြိုးပမ်းဆောင်ရွက်နိုင်ခဲ့တာဖြစ်ပါတယ်။ဒါဟာအလွန်ကိုကောင်းမွန်တဲ့သဘောတူညီချက်ပါ
။သဘောတူညီမှုကအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်မှုကိုဟန်တားလိုက်ပြီးအပြန်လန်အဖြစ်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂတို့ကအီရန်နိုင်ငံရဲ့စီးပွားရေးမလုံခြုံနိုင်အောင်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖေရှားပေးမှာပါ။ဒါပေမဲ့သဘောတူညီချက်ပြဋ္ဌာန်းသတ်မှတ်ချက်တွေထဲမှာအီရန်နိုင်ငံအနေနဲ့အရေးယူလှုပ်ဆောင်ပေးဖို့တောင်းဆိုချက်တွေကအားနည်းနေတယ်လို့စန့်ကျင်သူတွေကပြောဆိုနေကြပါတယ်။တမရကတော့ဒီလိုဝေဖန်မှုတွေကိုလက်မခံပါဘူး
။ If there is a reason for inspecting a suspicious undeclared site anywhere in Iran, inspectors will get that access even if Iran objects.
အီရန်နိုင်ငံတွင်ကသတ်မှတ်တင်ညာထားတဲ့နေရာမဟုတ်ဘဲဘယ်လိုနေရာမျိုးကိုမဆိုအီရန်ဆိုတာသဘောမတူကန့်ကွက်နေသည့်တိုင်အောင်သံတရားရှိရင်ဝင်စစ်ဆေးလို့ရပါတယ်။ဒီလိုလို့ဖို့အတွက်24နာရီပဲကြိုတင်အသိပေးဖို့လိုပါတယ်။နောက်ဆုံးပြောရရင်အီရန်ဘက်ကလိန်ညာနေတဲ့ဆိုရင်တောင်မှကျွန်တော်တို့အဲ့ဒါကိုအမိဖမ်းနိုင်မှာပါ။အ
ီရန်နိုင်ငံနဲ့ရရှိခဲ့တဲ့သဘောတူညီချက်ပေါ်ကွန်ကရစ်လွှတ်တော်မှာငင်းခုန်နေကြတာနဲ့ပတ်သက်ပြီးတော့တမရက2002ခုနှစ်တုန်းကမှားရွေးတဲ့ထောက်လန်းရေးသတင်းအချက်လက်တွေပေါ်မှာအခြေခံပြီးတော့အီရန်နိုင်ငံကိုကျူးကျော်တိုက်ခတ်ခဲ့ပြီးနောက်ပိုင်းအများဆုံးတိုက်ပီအတွက်အကျိုးဆုပ်ယှက်မှုတွေဖြစ်ပွားစေနိုင်တဲ့ကိစ္စဖြစ်တယ်လို့မစ္စတာအိုဘားမားကပြောဆိုလိုက်ပါတယ်။သမဏကသဘောတူညီမှုကိုအတည်ပြုပေးဖို့တန်တရားတွေဖြစ်နေတဲ့ဥပဒေပြုလွတ်တော်အမတ်တွေကိုတောင်းဆိုလိုက်ပြီးဒီလိုမှမဟုတ်ရင်အနာဂတ်မှာကြောက်စရာကောင်းတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါတယ်
။ We have to be honest. Congressional rejection of this deal leaves any US administration that is absolutely committed to preventing Iran from getting a nuclear weapon with one option.
ပဲဆိုရမဆိုအီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ရမသွားအောင်အစ်အလဲပိုင်းမှာနောက်ထပ်စစ်ပွဲမဖြစ်အောင်ဟန်တာဖို့လှုပ်ဆောင်တဲ့သဘောတူညီမှုပေါ်ကွန်ဂရက်လွှတ်တော်ကပယ်ချခဲ့မယ်ဆိုရင်ကျွန်တော်တို့အနေနဲ့လေးစားအသိအမှတ်ပြုမှာပါကျွန်တော်အချက်လက်ကိုမူတည်ပြောတာပါမြှောက်ပေးတာမဟုတ်ပါဘူးဒီသဘောတူညီချက်မရှိဘူးဆိုရင်အီရန်နိုင်ငံအနေနဲ့တစားတစားရှေ့တိုးလှုပ်ဆောင်လာနိုင်တဲ့အခြေအနေရှိနေပါတယ်
သဘောတူညီချက်ကိုကွန်ဂရက်လွှတ်တော်ကနေအတည်ပြုဖို့ညှင်းပယ်လိုက်မယ်ဆိုရင်အီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံတည်ဆောက်မှုကိုအရှိန်မြင့်လှုပ်ဆောင်လာလိမ့်မယ်။ဘာကြောင့်လဲဆိုတော့အီရန်ရဲ့လုံလံကိုင်နိုင်စွမ်းကိုစောင့်ကြည့်နိုင်မှုကအကန့်အသတ်ရှိသွားပြီဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်။သဘောတူညီမှုပေါ်လက်ခံမလားပယ်ချမလားဆိုတာကိုတော့ကွန်ဂရက်လွှတ်တော်မှာစက်တင်ဘာလကျရင်မဲခွဲပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်။တကယ်လို့လက်မခံဘူးဆိုရင်တော့သမ္မတကဗီတိုအာဏာသုံးပြီးတော့ ပယ်ချမယ်လို့ပြောထားပါတယ်။အဲ့ဒီလိုဖြစ်လာခဲ့ရင်တမရရဲ့ဗီဒီယိုအာဏာကိုကျော်လွှားနိုင်ဖို့အတွက်အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းမဲခွဲပြီးတော့မဲသုံးပုံနှစ်ပုံအနိုင်ရဖို့လိုအပ်ပါတယ်ခင်ဗျာ
။ဦးစံမိုးဝေပြပြသွားတာပါ။အခုတော့မြန်မာနိုင်ငံမှာရေကြီးနေရတဲ့ပတ်သက်တဲ့သတင်းတွေကိုနားဆင်ရမှာပါ။မြန်မာနိုင်ငံကရေဘေးဒုက္ခတဲ့နှစ်သိန်းကျော်အတွက်စားနပ်ရိက္ခာတွေထောက်ပံ့နိုင်ရေးကုလသမဂ္ဂစားနပ်ရိက္ခာအေဂျင်စီ WFP ကစီစဉ်နေတယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီအတောတွင်းမှာပဲအရာဝတီမြဝကျွန်းပေါ်ဒေသတွေမှာရေကြီးမှုအန္တရာယ်ဒုတိယအကြိမ်မြောက်ကြုံတွေ့လာနိုင်တဲ့အခြေအနေတွေရှိတယ်လို့ကုလသမဂ္ဂ OCHR ကသတိပေးလိုက်ပါတယ်။မအင်ဂျင်နိုင်ကအကြောင်းဆောင်ကိုတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံမှာမုတ်တုံမိုးတဲထံပြီးမြေရေကြီးမှုကြောင့်လူပေါင်း80နီးပါးတိတ်ဆုံးခဲ့ပြီး2,500ကျော်ရေဘေးဒုက္ခရောက်နေတယ်လို့ကုလသမဂ္ဂကပုတ်တဘူးနေ့ကပြောပါရယ်ကုလသမဂ္ဂနဲ့သူ့ရဲ့လက်အောက်ခံအဖွဲ့အစည်းတွေကလည်းဘေးအန္တရာယ်ကယ်ဆယ်ရေးအတွက်မြန်မာနိုင်ငံကိုအကူအညီပေးနေရမှာ WFP ကနေနိုင်ငံတဝန်းရေဘေးဒုက္ခတဲ့2,000ကျော်အတွက်စားနပ်ရိက္ခာတွေထောက်ပံ့ဖို့စီစဉ်နေတယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတူရေးမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကပြောပါတယ
် Our colleagues at the World Food Program said they're working to do
ကျွန်တော်တို့ကုလသမဂ္ဂစားနပ်ရိက္ခာအေဂျင်စီ WFP ကမြန်မာနိုင်ငံမှာရေဘေးဒဏ်အဆိုးရွားဆုံးခံစားနေရတဲ့ဒေသတွေကဒုက္ခသည်ဥယျာဉ်2,000ကျော်အတွက်စားနပ်ရိက္ခာတွေကိုထောက်ပံ့ကူညီဖို့စီစဉ်ဆောင်ရွက်နေကြောင်းမနေ့ကကျွန်တော်တို့အကြောင်းကြားထားပါတယ်ဒီလိုမျိုးမှုကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတဲ့ပဲခူးတိုင်းချင်းပြည်နယ်၊ကချင်းပြည်နယ်၊မကွေးတိုင်းမွန်ပြည်နယ်၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာရှိနေတဲ့ရေဘေးဒုက္ခသည်တွေကိုလည်း WFP ကအရေးပေါ်အကူအညီတွေထောက်ပံ့နေပါတယ်
။ဩဂုတ်လ2ရက်နေ့ကစပြီး WFP အနေနဲ့အစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေအခြားကုလသမဂ္ဂလက်အောက်ခံအဖွဲ့တွေနဲ့ပူးပေါင်းပြီးရေဘေးသင့်ဒေသတွေကလူပေါင်း 8,000 ကျော်အထက်လဲစားနပ်ရိက္ခာတွေကိုထောက်ပံ့ကူညီခဲ့တယ်လို့ Stephen Dujarric ကဆိုပါရယ်။ဒီအတောအတွင်းမြန်မာနိုင်ငံအောက်ပိုင်းမြဝကျွန်းပေါ်ဒေသမှာနောက်ထပ်ရေကြီးမဲ့ NDA ရှိနိုင်တဲ့အတွက်စိုးရိမ်မကင်းဖြစ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာညှိနှိုင်းရေးယုံအိုချာရန်ကုန်ရုံးခွဲကပြောခွင့်ရပုဂ္ဂိုလ်ပြဲပယ်ရွန်ကမနေ့ကအခုလိုပြောပါတယ
် But our concern right now is that the waters are flowing south towards the large
အခုကျွန်တော်တို့အစိုးရအဆိုင်ကတော့မြစ်တွေတောင်ပိုင်းကိုစီးဆင်းလာတဲ့အတွက်မြေဝကျွန်းပေါ်ဒေသမှာမြစ်ရေအမြင့်စိုးရင်ရေမှတ်ကျော်လာမယ်ဆိုရင်ဒုတိယအကြိမ်မြောက်ရေကြီးမဲ့အခြေအနေကိုရင်ဆိုင်ရနိုင်ပါတယ
်ရေဘေးဒဏ်ဆိုးရတဲ့ဒေသတွေမှာလမ်းပန်းဆက်သွယ်ရေးအခက်အခဲတွေရှိနေပေမဲ့လည်းကုလသမဂ္ဂအကဲဖြတ်တွက်ချက်ရေးအဖွဲ့တွေဟာစူးစမ်းပြီးအရောက်သွားခဲ့ကြတယ်လို့သူကပြောပါတယ
် Well the assessment teams had a real hard time reaching some of these areas the roads
တချို့နေရာတွေကိုသွားဖို့အကဲဖြတ်တွက်ချက်ရေးအဖွဲ့တွေအတွက်အခက်အခဲတွေအများကြီးရှိပါတယ်ခီးလန်းတော်တော်များများမှာရေကြီးနေစေရှိတာကြောင့်ဝင်တန်းတွေအနေနဲ့လှေတွေနဲ့သွားကြရတယ်လို့ရေစည်းတန်တဲ့နေရာတွေမှာအန္တရာယ်ရှိတာကြောင့်နောက်ပြန်ထွက်ခဲ့ရတာမျိုးတွေရှိပါတယ်နေရာတော်တော်များများကိုလေကြောင်းကနေပဲသွားပြီးတော့ကြည့်နိုင်တာပါမြန်မာအစိုးရကသူတို့ရဲ့ရဟတ်ယာဉ်အနေနဲ့မော်တော်လှေတွေကိုအသုံးပြုဖို့ခွင့်ပြုထားပါတယ
်။ဒါ့ပြင်လက်ရှိရေဘေးကယ်ဆယ်ကူညီရေးတွေမှာအစိုးရရဲ့ဦးစီးဆောင်ရွက်မှုတွေကိုလည်းသူကအတိအမှတ်ပြုပြောခဲ့ပါတယ်။အလားတူမြန်မာနိုင်ငံကရေဘေးဒဏ်သင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမနေ့ကမလေးရှားနိုင်ငံကိုရောက်ရှိနေချိန်မှာပြောသွားပါတယ်။ဩစတြေးလျအပါအဝင်ထိုင်းနဲ့တရုတ်အစိုးရတွေကလည်းမြန်မာရေဘေးဒုက္ခသည်တွေကိုကူညီရေးမှာရန်ပုံငွေတွေကိုထောက်ပံ့သွားမှာဖြစ်တယ်လို့လည်းအတီးတီးထုတ်ပြန်ကြေညာခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါ။အခုတော့ WFP ကနေအခုလိုရေဘေးသင့်ပြည်သူတွေကိုထောက်ပံ့မှုတွေပြုလုပ်မဲ့ဆိုတဲ့သတင်းအပြီးမှာတော့အေယာဝတီတိုင်းကစိုးရိမ်အရေးအမတ်ကျော်လွန်နေတဲ့သတင်းကိုနားဆင်ရမှာပါ။တိုင်းနဲ့ပြည်နယ်12ခုမှာရေဘေးသင့်ရေဘေးဒဏ်ကိုခံစားနေရပြီး ARD တိုင်းမှာတော့စိုးရင်ရေမက်တွေကျော်လွန်နေတာကြောင့်ဒုက္ခသည်တောင်ကနန်းလောက်ရှိနေပြီလို့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။ပဲခူးတိုင်း၊မကွေးတိုင်း၊ရခိုင်ပြည်နယ်တွေထဲမှာရေဘေးသင့်ဒုက္ခတွေအတွက်ကူညီဆောင်ရှောက်မှုတွေလည်းလုပ်နေပေမဲ့ရေဘေးဒဏ်ဆူဆူဝါခံစားနေရတဲ့ရခိုင်ပြည်မှာတော့အခုအထိတောက်ရည်နဲ့ပဲစားစရာများပြတ်လတ်နေတယ်လို့လည်းဆိုပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံတဝန်းမိုးများခြင်းမြေရီတွေကစိုးရိမ်ရေအမှတ်တွေကိုကျော်လွန်ခြင်းကိုမန်ဆိုင်ကလုန်းမုန်တိုင်းတက်ခန့်ခြင်းတွေကြောင့်တိုင်းနယ်ပြည်နယ်12ခုလို့မှာရေဘေးဒဏ်ကိုဆူဆူဝါးဝါးခံစားခဲ့ရတာပါ လက်ရှိမှာတော့ AR တိုင်းအတွင်းမှာရေဘေးသင့်ဒုက္ခသည်တွေတောင်းကနန်းထိရှိနေပြီးအခုညီတွေလိုအပ်နေကြောင်း AR တိုင်းကလူခွင့်ရေးလှုပ်ရှားသူကိုမြင့်နိုင်ကဆိုပါတယ
် AR တိုင်းမှာဆိုရင်ကျွန်တော်တို့ဒီညောင်ကျိုးကြီးရွာဆိုလေညှင်းသားနဲ့ဒီ3နာရီကျော်လောက်သွားရတယ်ခင်ဗျအဲ့မှာဆိုရင်အင်ဂျင်2000လောက်ညှုပ်နေပါတယ်ခင်ဗျဇွာပေါင်း30ကျော်လောက်ရှိပါတယ်ခင်ဗျညရေနည်းနည်းထပ်တိုးတယ်ခင်ဗျရေကြီးမြို့မှာဆိုရင်တော့ရေကြီးမြို့နယ်မှာဆိုရင်တော့မကြီးပါအောင်စုမှာအင်ဂျင်200လောက်ညှုပ်နေပါတယ်ခင်ဗျအင်ဂူဘက်မှာတော်တော်မြုပ်နေပါတယ်ပြီးရင်ရှင်းသရနဲ့ညံအောင်အဲ့ဒီမှာဆိုရင်တော့အင်အောင်စု4000ကျော်လောက်ရှိမယ်ဒီဒုက္ခတွေပေါင်းဆိုရင်16000ကျော်သွားပါပြီခင်ဗျာအခုညံအောင်ရှင်းသရနှစ်ခုပေါင်းကိုပြောတာပါခင်ဗျာအင်းလောဆယ်တော့အဲ့မှာရေကြီးကြီးကမြစ်ကြီးကြီးလိုဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီဆုံးကတော့လောဆယ်ဟိုဟာအတီးပြုလို့မရသေးပါခင်ဗျာဟိုနေရာကြိုကြကြရတော့ကြားနေရတာရှိတယ်ခင်ဗျာဒါပေမဲ့အတီးပြုလို့မရသေးပါဘူးခင်ဗျာ
ARV တိုင်းထဲမှာတော့လိမ္မော်ရောင်သတိပေးချက်ကိုထုတ်ပြန်ပြီးကြိုတင်ကာကွယ်မှုတွေကိုလုပ်နေရတာကတော့ညောင်တုံးမြို့နယ်ပါစစ်တပ်နဲ့အုပ်ချုပ်ရေးအဖွဲ့တွေမြို့ကန်လူလူတွေအင်အား1500ခန့်နဲ့ကြိုတင်ကာကွယ်မှုတွေလုပ်နေရကြောင်းလက်ရှိမှာတော့ညောင်တုံးမြို့မှာစိုးရိမ်ရေမှတ်နဲ့အန္တရာယ်ရှိတဲ့ရေမှတ်မှာဆက်ရှိနေကြောင်းညောင်တုံးမြို့နယ်အကစားအရာရှိဒေါ်ဆန္နာဦးကအခုလိုပြောပါတယ
်မနေ့ကတိုင်းနဲ့ပထမအမတို့မနေ့ပိုင်းက12နာရီမတိုင်ခင်နေ့က 25.6အခု7နာရီနောက်ပိုင်းမှာ 25.8 ဒီနေ့မယ်ကင်းမှာတော့တလမလောက်တက်လာပါတယ်စောင့်ကြည့်နေကြပါတယ်တချို့နေရာတာပေါက်တာပါညာလေးတွေလိုက်ပြီးစောင့်ရနေပါတယ်ကျိုးတင်ကာကွယ်ရတဲ့အနေနဲ့အမားတို့ကမြို့ပေါ်မှာကာကွယ်စောင့်ရှောက်ရေးစကန်12ခုဖွင့်ထားတယ်နောက်ပြီးတော့ဟိုကျေးလက်ဒီမှာဆိုလို့ရှိရင်လည်းအမားတို့ကဘယ်လိုတွေလုပ်ပေးထားလဲဆိုတော့စာသင်ကျောင်းတို့စာသင်ကျောင်းတို့ဘုန်းကြီးကျောင်းတို့ကိုအမားတို့ကနေပြီးတော့အဲ့လိုမျိုးပေါ့ဟိုကာကွယ်စောင့်ရှောက်ရေးစကန်တွေဖွင့်ပေးထားတယ်ဖွင့်ပေးထားပြီးတော့အမားတို့မြို့ရဲ့မနေ့ကအနေထားပေါ့နော်မနေ့ကအနေထားကဒီမျိုးရဲ့ကိုရင်ရင်မှတ်က 22.5 NA ရှိနိုင်တဲ့ရင်မှတ်က 24.5 အဲ့ဒီမှာအခုမာရိုမျိုးကလက်ရှိရှိနေတဲ့ရေတက်က 25.69 နဲ့ပဲတောင်းလျှောက်ပေါ့နော်ဘုဘက်ဒီကဖြစ်နေတဲ့အတွက်အမားတို့ကနေတော့အရေးပေါ်ချင်းနေပေါ့နော်လိမ္မော်ရောင်အစ်စ်အရေးပေါ်ချင်းနေဆိုပြီးတော့သတ်မှတ်ပြီးတော့ဒီကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေကိုအမားတို့မျိုးကဆောင်ရွက်နေတာပါညီမလေး
ပဲခူးတိုင်းအတွင်းမှာတော့လေယာမြင်များငါးကံများနစ်မြုပ်ခြင်းအင်ဂျီတွေနစ်မြုပ်ခြင်းတွေဖြစ်ပေါ်နေကြောင်းလက်တလင်းမျိုးကပြည်သူတို့ကလည်းပြောပါတယ
်ငါးကံနေပါရောငါးကံနေမြစ်တယ်ရေတွေပေါ့တော့ကလေတွေလည်းအကုန်မြစ်တယ်ကျွာထဲမှာဆိုလည်းတော်တော်လေးမြစ်တယ်အင်ဂျီတွေမြစ်ကြခဏဒါမဲ့ဟောဘတ်တို့စားတော့ဘူးပေါ့ရှင်စားကြည့်တန်ဘူးလို့စံတို့အဲ့လိုခောက်ဆွဲတဲ့ကြုတ်တွေတော့ဝေးပေးကြတယ်။ရှည်ရတော့တမီးရွာလေရွာထဲတောင်မှပဲလေဟိုဟွာပေါ့ယောက်ျားကတရက်လောက်မြင့်တယ်။အဲ့လောက်ထိတက်တယ်ပေါ့။အဲ့ဒီအနေနဲ့ဆိုအကုန်မြင့်ကြတယ်။ဘာမှငါးတွေလည်းအကုန်လွတ်ပုံတာပေါ့။လဲလေလည်းအကုန်မြင့်အဲ့လိုဟိုအောင်ကုန်းရွာမှာတော့လေအဲ့လိုတာတွေပါတွေကတော့ရှည်ကြော်တယ်အောင်ကုန်းတို့ကျပင်းစောက်ချုံရွာတို့အဲ့လိုတာတွေပါတွေအကုန်ကြော်တယ်မြုပ်တယ်ပေါ့။
ရေဘေးတံကိုအစိုးရအောင်ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်ဘက်မှာတော့ရေကျသွားပေမဲ့လည်းတောက်ရည်နဲ့အစားအစာလိုအပ်မှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာတော့လူ25ဦးထက်မနည်းသေဆုံးခဲ့ကြောင်းရခိုင်မျိုးသားပါတီကပြောပါတယ်။အစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ရေဘေးကြောင့်လူ40ကျော်သေဆုံးမှုတွေဖြစ်ခဲ့ရတယ်လို့ဆိုပါတယ်။မနေ့ကတော့မြန်မာအစိုးရကနိုင်ငံတကာအနေနဲ့အကူအညီပေးဖို့အတွက်တောင်းဆိုထားပါတယ်ဒီကနေ့မှာတော့အမေရိကန်အပါဝင်နိုင်ငံတကာကအကူအညီတွေပေးမယ်အကြောင်းထုတ်ပြန်ပြောဆိုကြပါတယ်ရှင
်ဒရရှ်မြတ်ခင်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လေနိုင်ငံရေးအဖြတ်တန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခမ်းကဏ္ဍမျိုးမှာရှိနေပါပြီလေနိုင်ငံရေးမျိုးဆက်တစ်တည်းအနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမယ့်အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီចောင်းကိုလာမယ့်စနေညပိုင်းဒဲအလီလိုက်စီစဉ်မှာသုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပေါဝင်ဆွေးနွေးမိမြလူရတော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလိုတာမိမြလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြူပြီးတော့ပြဖို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြကြမဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
တော်ရ
ရှင်တွေရဲ့အမြင်ဆွေးနွေးကြမယ်စနေညတိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရရှင်။အခုတော့ကျမရေးဆိုင်ရာသတင်းဆောင်ပါကိုနားဆင်ရမှာပါ။မြန်မာနိုင်ငံမှာနှစ်စဉ်လူ3သိန်းကနေ2သိန်းခွဲအထိဖြစ်နေတဲ့ညက်ဖျားရောဂါကို2030ခုနှစ်ကျရင်အမြင့်ဖြတ်နိုင်ရေးအတွက်မြန်မာဘက်ကတနိဋ္ဌာန်ချပြီးနိုင်ငံတကာဘက်ကလည်းဝိုင်းဝန်းကူညီဖို့ရှိတယ်လို့မြန်မာနဲ့အမေရိကန်အရာရှိတွေကကြေညာလိုက်ပါတယ်ဒီရောဂါတိုက်ဖျက်ရေးအတွက်လာမယ့်15နှစ်မှာတစ်နှစ်ကိုဒေါ်လာတန်း80လို့အပ်မှာဖြစ်ပါတယ်မြန်မာနဲ့အမေရိကန်အစိုးရအရာရှိတွေအပါအဝင်မြန်မာအတိုက်ခံတွေနဲ့ကျန်းမာတိုင်းရင်းသားကျန်းမာရေးအဖွဲ့တွေပါတက်ရောက်ခဲ့တဲ့ကျန်းမာညက်ဖျားတိုက်ခတ်ရေးဆွေးနွေးပွဲကိုဝါရှင်တန်မြို့တော်မှာဩဂုတ်လ3ရက်နေ့မှာကျင်းပခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်ရှင်
။ဒီနေ့လာနေ့ကကျင်းပခဲ့တဲ့ဒီမြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးဆွေးနွေးပွဲအကြောင်းသတင်းကြေညာချက်ထုတ်ရမှာဒီမတူတဲ့နိုင်ငံရေးလူမျိုးရေးအဖွဲ့တွေအားလုံးကထူးထူးခြားခြားသဘောတူညီမှုတွေရလိုက်တာကိုမိမောင်းထုတ်ပြထားပါတယ်။မြန်မာနိုင်ငံဘက်ကကျန်းမာရေးဒုဝန်ကြီးဒေါက်တာသိန်းသိန်းထေးဦးဆောင်တက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲကို CSIS လို့အတူကောက်ခေါ်တဲ့ဝါရှင်တန်ခြေဆိုင်နိုင်ငံတကာမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာနကအဓိကဦးဆောင်ကျင်းပပေးခဲ့တာပါအမေရိကန်သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစီအစဉ်ဦးဆောင်သူတွေနဲ့အမေရိကန်စစ်တပ်ဘက်ကငှက်ဖျားဆိုင်ရာအရာရှိတွေပါတက်ခဲ့တဲ့ဒီဆွေးနွေးပွဲမှာကမ္ဘာကထလှုပ်ပေးတဲ့နောက်တစ်ဖွဲ့ဖြစ်တဲ့ Maryland စစ်တပ်ကတို့ရဲ့ Institute of Global Health ခေါ်ကမ္ဘာကျန်းမာရေးဆိုင်ရာအဖွဲ့ကမြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးဆိုင်ရာသုတေသီဒေါက်တာမြေမြညွန့်ကလည်းဦးဆောင်ဆွေးနွေးပေးခဲ့ပါတယ်မြန်မာအဓိကတက်ခံပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကောင်ဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့အကြီးတန်းကျန်းမာရေးအကြံပေးဒေါက်တာသူမျိုးဝင်းလက်တက်တဲ့ဒီဆွေးနွေးပွဲရဲ့ထူးခြားမှုကိုဒေါက်တာမြေမြညွန့်ကအ
ဖွဲ့ပေါင်းများများဆိုပေါ့နော် Ministry 3ခုပါတယ်ဆိုရဘက်က Parliamentarian တွေပါတယ်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတယ်တိုင်းသားအဖွဲ့အစည်းတွေက3ဖွဲ့ပေါ့နော်ကရင်ရဲ့ကရင်နီရဲ့ရှမ်းရဲ့ဟိုအဲ့လိုမျိုးအလုံးပူပေါင်းပြီးတော့ဆွေးနွေးကြပြီတကယ်ကိုခေါင်းချင်းဆိုင်အဲရုဒါစွာနဲ့ပြောဆိုဆွေးနွေးပြီးတော့ရလာတဲ့အဖြေအားနော်နိုင်ငံရေးအခြေအနေတွေဘယ်လိုပဲဖြစ်နေနေဒီငှက်ထားတိုက်ချက်ရေးကိုအလုံးလက်တွဲပြီးတော့လုပ်မယ်လို့ဖုံးဖြတ်လိုက်တဲ့ဟာအင်မတန်မှအရေးကြီးရဲ့လို့ကျွန်မမြင်ပါတယ
်ဒါအပြင်ဒီဆွေးနွေးပွဲအကြီးအကဲအแทမှာလည်းမြန်မာနိုင်ငံမှာငှက်ဖျားဖြစ်နှုန်းတင်နှုန်းကျဆင်းလာတာဟာထူးခြားတဲ့တိုးတက်မှုဖြစ်တယ်အာဆီယံအဖွဲ့ဝင်ဖြစ်တဲ့အညီ2030ရောက်ရင်ငှက်ဖျားအမြင့်ဖြတ်နိုင်ဖို့တန်တိထန်ချလာတဲ့အပေါ်ခုလိုမတူတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ကြရင်နိုင်ငံတကာဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ဖို့ရှိတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မို့ဒီဆွေးနွေးပွဲကရလာတဲ့ထူးခြားတဲ့သက်ရောက်မှုပေါ်ဒေါက်တာမြေမြညွန့်ကဆက်ပြီ
းငှက်ဖျားတိုက်ဖျက်ဖို့ဆိုတာတူတယောက်တည်းလုပ်လို့လည်းမရဘူး။အဖွဲ့အစည်းတစ်ခုတည်းလုပ်လို့လည်းမရဘူး။ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အဖွဲ့အစည်းတွေအားလုံးဘယ်သူပဲဆွေးရနေရာမှာရောက်နေပါစေ။ဒီဖွဲ့စည်းရေးအားလုံးပူးပေါင်းပြီးတော့လုံးမဖြစ်မယ်ဆိုတဲ့ဟာကိုကျွန်တော်တို့လူတိုင်းနားလေတယ်เนาะဒါတကယ်ဟိုဒါပထမဦးဆုံးအစ်စ်မယ်ရှိပါသေးတယ်ပထမဦးဆုံးအစ်စ်မှာအားလုံးကနေပြီးတော့ဒီပြဿနာတွေရှိတယ်เนาะဒီပြဿနာတွေကိုအားလုံးပေါင်းပြီးဖြေရှင်းမှဖြစ်မယ်ဆိုတဲ့ဟာဟာပထမဦးဆုံးအအဆင့်ကိုရောက်မှနောက်တစ်ဆင့်ကိုထပ်ပြီးတော့သွားဖို့ဖြစ်နိုင်မယ်ဆိုတဲ့ဟာအင်မတန်မှအရေးကြီးရလို့ကျမရဲ့စိတ်ထဲမှာမြင်ပါတယ်။နောက်အခုလောလောဆယ်မှာဆိုလို့ရှိရင်ကျမတို့ Ministry 3ခုပါတယ်။ဒါပေမဲ့ကျမတို့အကုန်လုံးနားလေတယ်။ Ministry 3ခုတွေနဲ့လည်းမပြီးသေးဘူး။ဒီမြင့် Ministry ကိုလည်းထည့်ဖို့လုပ်မယ်။နောက်ပါဆိုငှက်ပြတိုက်ဖြစ်ရေးလုပ်မယ်ဆိုရှင် Government ပဲဖြစ်ဖြစ် Non-Government ပဲဖြစ်ဖြစ် Civil Society တွေပဲဖြစ်ဖြစ်နော်နိုင်ငံရေးဟိုပါတီတွေပဲဖြစ်ဖြစ်အကုန်လုံးပါပြီးတော့လုပ်မှဖြစ်မယ်။အဲ့ဒါမှလည်းကျမတို့က Community နော်ဒီ Hard to Reach Area တွေရောပေါ်ရည်ဒီမဟုတ်ဘူးမြန်မာပြည်တွင်းမှာပဲ how to reach ဖြစ်နေတဲ့နေရာတွေအများကြီးအဲ့နေရာတွေကိုကျွန်တော်တို့ reach လုပ်နိုင်မယ်ဒီအဆင့်ကိုအရင်ဆုံးရောက်လာပြီးမှကျွန်တော်တို့ဆက်ပြီးတော့သွားနိုင်မှာပေါ့နော်ဒါကိုလမ်းထွင်လိုက်တဲ့သဘောပေါ့နော်လမ်းထွင်လိုက်တဲ့အခါမှာအခုကတော့လမ်းလျောက်တော့ပွင့်သွားတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒေါက်တာမြေမြညွန့်ကပဲဒီဆွေးနွေးပွဲကိုမြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်လေးမှာလုပ်ရတာနဲ့ဝါရှင်တန်မြို့တော်ကိုရွေးရတဲ့အကြောင်းရင်းကလည်းမြန်မာနိုင်ငံမှာဆေးမတိုးတော့တဲ့ငှက်ဖျားပိုပြန့်လာနိုင်တဲ့အနေရရှိနေပြီးအချိန်မီအမြန်မဟန့်တားနိုင်ရင်အရင်အတွေ့အကြုံတွေအရလူတန်းပေါင်းများစွာအသက်ဆုံးရှုံးနိုင်တာနဲ့ဒီမတူတဲ့အဖွဲ့တွေအားလုံးတက်နိုင်ဖို့ဘယ်မှရှိတဲ့ကြားနေနေရာတစ်ခုကိုရွေးတာနဲ့မြန်မာအပြင်နိုင်ငံတကာမှာလည်းဒီသတင်းပြန့်သွားနိုင်ဖို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေကြာတာပြင်းနေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့တိုင်းတုံမီတာ30 40 50 190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေသူယုံကြည်ရအစီအစဉ်မှာတော့
ဒီတရင်ဆိုတာကတရင်ကိုပြည်သူဘက်ကိုလက်မှတ်သမ်းပြောမယ်ပြည်သူရဲ့ခဏချက်ကိုလည်းဆိုရအောင်မှန်ကန်မှန်ပြောမယ်အဲ့ဒီနှစ်ခုရဲ့ဂျာကမေတ္တာပေါင်းမှုတရားလေးပေါ့ရှင်တင်းဆိုတာ
တော်ဝင်းမေပြောပြသွားတာပါဒါအပြင်နောက်ပိုင်းမှာတော့မြမအရေးတုံသက်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုမူလဆောင်းပါးရှင်အာဘော်မပြတ်ဦးကျော်စံသားအစုစည်းတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါရှင
်မြမဒုက္ခသည်အရေးဆိုင်တဲ့သူအင်ဂျီနီယာဂျူလီလူတွေကိုဒုက္ခသည်ဘဝရောက်စေခဲ့တဲ့ဗိုလ်ချုပ်ကြီးနဲ့လက်ဆွဲနှုတ်ဆက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Global Post မှာ Patrick Wynn ရေးသားထားတာကိုဖတ်ရပါတယ်အင်ဂျီနီယာဂျူလီသူရဥရှင်မနဲ့လက်ဆွဲနှုတ်ဆက်နေတဲ့ပုံကိုလည်းဖော်ပြထားပါတယ်မင်းမီဂျူလီ2002ခုနှစ်တုန်းကထိုင်းမြန်မာနယ်စပ်တော်တွင်ဒုက္ခသည်စခန်းတွေမှာဆယ်စုနှစ်ပေါင်းများစွာနေလာခဲ့ရတဲ့ဒုက္ခသည်တွေရဲ့ ward တွေထဲကိုဒုထောက်ဝင်ရောက်ပြီးသူတို့ရဲ့ဒုက္ခတွေကိုလေ့လာဆန္ဒခဲ့ပါတယ်။မကြသေးခင်အင်ဂျီနီယာဂျူလီတယောက်မြန်မာနိုင်ငံနေပြည်တော်ကိုသွားရောက်ခဲ့ပါတယ်။အဲ့မှာအဲ့ဒုက္ခသည်တွေဖြစ်ပေါ်လာအောင်မြန်မာပြည်အစိဘက်တလွှရက်ဆက်တဲ့ထိုးစစ်တွေကိုဥဆောင်ဆင်နွှဲခဲ့သူအငင်းစားဗိုလ်ချုပ်ကြီးရွှေမန်းကကြိုဆိုခဲ့ပါတယ်။အဲ့ဒီဗိုလ်ချုပ်ဟောင်းဟာဂျိုလီသူ့နှဘေးမှာပြုံးနေတဲ့ဓာတ်ပုံကိုသူ့ရဲ့ Facebook မှာတင်ထားပါရယ်မြန်မာနိုင်ငံရဲ့ပုံကြိပ်ရုပ်တရက်မပြောင်းလဲခင်မကြသေးမီကမှဥရှင်မန်တို့လိုလူတွေထိန်းချုပ်ထားတဲ့မြန်မာနိုင်ငံကိုမင်းဆိုမင်းညစ်တို့ရဲ့တိုင်းပြည်ဆိုပြီးတော့အနောက်နိုင်ငံတွေကကျင်ထားခဲ့ကြတာပါ1980ပြည်လွန်နှစ်များကဗိုလ်ချုပ်ရွှေမန်းဟာတခြားမြန်မာတပ်မှုတွေလိုပဲကရင်သဘုံတွေကိုထိုးစစ်ကြီးဆင်ပြီးအရသားတွေအမျိုးသမီးတွေကလေးငယ်တွေပါမကြံပေါ်တာဆွဲပြီးရစစ်ပွဲမှာအသုံးချခဲ့ပါတယ်။အခုအခါသဘာဝပတ်ဝန်းကျင်နဲ့လူမှုရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကရင်ဒုက္ခသည်ဟောင်းတူကစစ်တပ်ကလူဆိုရင်အစ်စ်ဖြစ်ဖြစ်အဟောင်းဖြစ်ဖြစ်ကျွန်တော်တို့မယုံဘူး။အင်ဂျီနီယာဂျိုလီရဲ့အစီအစဉ်တိုက်သူလိုက်လံဆောင်ရွက်နေတာတော့မဟုတ်ဘူး။ဒါပေမဲ့ဒုက္ခသည်အရေးကိုဆောင်ရွက်တဲ့နေရာမှာအစိုးရလမ်းကြောင်းအတိုင်းဆောင်ရွက်တယ်ဆိုရင်တော့ဒါကအငင်းပွားစရာရှိနေပါပြီလို့ဆိုပါရစေ။တကယ်တော့ဗိုလ်ချုပ်ဟောင်းနေတဲ့တွေ့ဆုံတာဟာအင်ဂျီလီနာဂျိုလီခရီးစဉ်ရဲ့အဓိကရည်ချက်မဟုတ်ပါဘူး။သူဟာကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့တန်တမန်တူအနေနဲ့အတင်းအဓမ္မပြောင်းရွှေ့ခံရတဲ့ပြည်သူတွေလူငယ်တွေကိစ္စအတွက်မြန်မာနိုင်ငံကိုသွားဥတင်တာဖြစ်ပါတယ်။ဥရှင်မန်းနဲ့ပျော်ပျော်ရွှင်ရွှင်လက်ဆွဲနှုတ်ဆက်နေတာကလည်းအင်ဂျီနီယာဂျူလီတယောက်တည်းမဟုတ်ပါဘူးသူရဥရှင်မန်းကိုမလာတော့ကအမေရိကန်သမရအင်ဂျူရောအောင်ဖိတ်ကြားခဲ့ပါတယ်အတိတ်ကနာမည်ဆိုးတွေရှိခဲ့ပေမဲ့မြန်မာနိုင်ငံရဲ့ထင်းချင်းခေါင်းဆောင်ဖြစ်လာလိမ့်မလားဆိုပြီးအနောက်တိုင်းသံတမန်တွေကလည်းသူ့ကိုဝိုင်းနေခဲ့ပါတယ်အဲဒါပေမဲ့မြန်မာနိုင်ငံကတော့ဆင်းရဲတွင်နေစေမှားယွင်းစေအနာပြအုပ်ဆိုးမှုတွေရှိနေစေလို့ဖော်ပြထားပါတယ်ခင်ဗျာအမလောင်းတွေကလေးငယ်တွေအရေးဦးစားပေးကြဖို့ UNICEF တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတော့မျိုးစိမမှာဖတ်ရပါတယ်။မြန်မာနိုင်ငံဆိုင်ရာ UNICEF ကိုယ်စားလှယ်ကမကြခင်ပြုလုပ်မဲ့ရွေးကောက်ပွဲမှာဝင်ရောက်ဆင်ပြိုင်ကြမဲ့နိုင်ငံရေးပါတီ80ကျော်ကအမလောင်းတွေအနေနဲ့ကလေးငယ်တွေအတွက်တာဝန်ယူဆောင်ရွက်မှုအစ်စ်တွေချမှတ်ကြဖို့အစ်စ်တောင်အရှမအနိုင်ဆုံးဖြစ်တဲ့ကျန်းမာရေးပညာရေးလူမှုဖူလုံရေးအသုံးစရိတ်တွေကိုတိုးမြှင့်ဖို့တိုက်တွန်းလိုက်ပါတယ်။မြန်မာပြည်အတွက်ကောင်းမွန်တဲ့အနာဂတ်တည်ဆောက်ရေးမှာကလေးငယ်တွေဟာဗျူဟာအမြောက်ဆုံးနဲ့အရေးကြီးဆုံးအရင်းအနှီးတွေဖြစ်တယ်လို့ဆိုပါရယ်ဒီလမ်းမဲ့ရွေးကောက်ပွဲမှာရှင်းရှင်းလင်းလင်းပြက်ပြက်သားသားအနိုင်ရသူတွေဟာကလေးငယ်တွေပဲဆိုတာမျိုးဖြစ်အောင်လုပ်ကြဖို့နိုင်ငံရေးပါတီတွေနဲ့မက်ဆန်ဒါရှင်တွေအားလုံးကို UNICEF ထံနေကိုလည်းဘတ်ထရန်ဘင်းဘယ်ကဆော်လိုက်ပါရယ်2014သကောင်စင်းအရမြန်မာနိုင်ငံမှာအသက်5နှစ်နဲ့18နှစ်အကြားကလေးငယ်၄သန်းခွဲဟာကြောက်မနေနိုင်ကြဘူး Sedan has seen number at Chin in Niarello, UNICEF Kakuga Pogaware. Maja digging up your man and my Jamma Yene Pinaye, Thongsi, two mean lagares, so be met. Sit down, Shama, and Ninzone, Gababa Male, and Ninzone seeing him up bowing his epic delo popjatawakia.
Living hand to mouth.
Pibari, Salumbanga, L-I-V-I-N-G. Living a L-I-V-E, live, sure, sagalunga labido, teshini tainago sura pipare, H-A-N-D, hanga, le, T-O-T-U-ga, ma, M-O-U-T-H, mouthga, baza, suro, sagwite kunye, tayai, tibe garo, bawayatida, lekani, baza, subido, tibe yabare, didong sinte la ragaro, siwaye kasaikere, tonguya, nese kunye miaga, But Magaba sit doing alu subari. Luduiga, Sibabie, teacher de Lonaro. Now to mean to that, Pedro Sayama, Matide, Chini, Mugu, Yoni Jarry Kicka, Pibari. Let him a Sazia, Yaularane, Bazate, Dantiame, Chini, Mumu, hand to mouth, Lutinza, Pura Pibari. Tomorrow, Mimamaro, Tony Luma, Tony, Sayare, Sibaye, Machone, Reboa, Chatere, Boa Mugu, Sura Pibari. Didone Badelu, George Gubide Umago, Nas in Chijaya.
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
Brown mi da su ma kre dun yaw shi de. Kimon phit du ga le ma cha di mi ga be a lou pyu twa ge de. Da chaung tharo mi da su ma chaung le bu jat de la de lu thi be ya ba de. U ma go naw ta khaw na sin chi cha ya aw.
The Browns have three kids. The husband recently lost his job, so the family is now living hand to mouth. Living hand to mouth.
American idiom to English satin can sarigo, dollar than tin satora pibare, a cool of yama ye don't the checko, tin sape maba, did bam yama yama ye a season maro, dying that in asuri, alone, lenna pilting be ma, sit that hanang and yiga now so me, sorry. A chame yam she a sewing moot about a chick can let you sap your delo, yama ye gentian to American Bamalka David Steinberg up your jalai bare, a cool de bam yama ye don't the chemaro, Bamalka David Steinberg net do.
ဥကျော်စံတာကဆွေးနွေးတုံးသက်ထားပါရဲ့ရှင်ပမဟဆိုင်ပါခင်ဗျာမြန်မာနိုင်ငံမှာတိုင်းဒေသအင်အားစုတွေရဲ့လက်နက်တွေအားလုံးကိုမသိမ့်ပိုင်နိုင်သေးသမျှစစ်တပ်ဟာနိုင်ငံရေးကနောက်မဆုတ်ဖူးလို့ဗိုလ်ချုပ်မှုကြီးမြင့်အောင်နိုင်ငံတော်ကပြောပါပါတယ်ဒါဆိုရင်
2003 under the Constitution is in a very strong position. They not only have this because they have the coercive power to hold that position, but because they've designed
it. Sidaha, Puezibo, Ubriya, Yipanibare. Daha, Di Yipare Niago, Nainte Sine Yayutaram Hobau. Dilopilao, Anna Shine, Puezibo, Turoko, and Season Bido, Yiswe Targetawa. Turo Taina Usurina Patabido, same Yesu in Nidaba. သူတို့ရဲ့ပထမဦးစားပေးဟာအမျိုးသားညီညွတ်ရေးဖြစ်တယ်လို့ဆယ်စုနှစ်တည်းနဲ့ချီးပြီးတော့ပြောလာတာပါအမျိုးသားညီညွတ်ရေးနေရှင်နယ်ယူနတီဆိုတာဘယ်တိုင်းရင်းသားအုပ်စုကမှခွဲထွက်ခြင်းမရှိစေရဘူးဆိုတာဖြစ်ပါတယ်ဒါကိုသူတို့ရှုထောင့်ကကြည့်ရင်နားလည်နိုင်ပါတယ်ဒါပေမဲ့တိုင်းရင်းသားတွေဘက်ကလည်းဘ ഹു
အစိုးရညဉ့်ညဉ့်အတွက်လက်နက်စွန့်မယ်ဆိုပြီးတော့ကြံတဖွဲ့ကလည်းလုံုံရေးအတွက်လက်နက်ကင်ထားရမယ်လို့ဆိုနေကြတာပါဒါဟာဆိုရင်မြမလွတ်လပ်ရေးရပြီးကလေးကတရှိလာတဲ့အဓိကပြဿနာကြီးဖြစ်ပါတယ်အဲ့လိုဆိုရင်တိုင်းပြည်ရဲ့အခြေအနေကိုစစ်တပ်ကသုံးသပ်တာဟာမမှန်ဘူးလို့ပြောရမှာပါခင်ဗျာဘာကြောင့်လဲဆိုရင်အခုလက်နက်ကင်တိုင်းရင်းသားဘယ်တိုင်းရင်းသားအင်အားစုကမှပြည်ထောင်စုကခွဲထွက
And the fear is there. I think it is not a rational fear. I don't agree with the military on this.
Mamare, aku kha ma ro ma taung so ro ba bu. Ti chein nong ga ro shi ke ba le. Di so yei mu ha sin jin nong tia ko a che khan ne so yei mu lo chano ma tin ma bu. Di kaisa chano ha sit tat ne tabo da jin ma tu ba bu. Be tai yin da lu myo su ma ti cha lut lat de naingan a phit si bwa yei ya ko naingan yei ya ba ma aw myin nai ma bu. A myo da si long nyin nyu yei shi ya me lo chano yong ji ba le.မေးစရာရှိတာကဘယ်လိုညီညွတ်ရေးမျိုးလဲတမနာဦးသိန်းစိန်ကဖက်ဒရယ်စနစ်ကိုလက်ခံပါတယ်လို့ပြောထားပါတယ်ဘယ်လိုဖက်ဒရယ်လဲဆိုတာတော့သူအသေးစိတ်မပြောပါဘူးအသေးစိတ်ကတိတ်အရေးကြီးပါတယ်နိုင်ငံရေးအာဏာတခုလည်းမဟုတ်ပါဘူးတိုင်းရင်းသားတွေကတရားစာနာထုတ်ယူပြီးတော့စီးပွားရေးအမျက်စွန်းနေဘေဒီတာကဘလောက်ခံစား권ရှိမလဲသူတို့ကိုလက်နဲ့အင်အားဘယ်အတိုင်းဓာတ်ထိဆက်လက်ပြီးတော့ဆွဲကင်권ရှိတယ်လဲဆိုတာတွေကအသေးစိတ်ညှိနှိုင်းကြရမှာဖြစ်ပါတယ
်ဆိုတော့စစ်တပ်ရဲ့သဘောထားကိုနည်းနည်းပြန်ကောက်အောင်မယ်ဆိုရင်အခုပြည်ထောင်စုပြိုကွဲမယ်ဆိုပြီးတော့စစ်တပ်ဘက်ကအမျိုးမျိုးပြောနေတာဟာဒါသူတို့အာဏာဆက်လက်ထိန်းချုပ်ထားခြင်းလို့ရင်မဲ့ရှာအကြောင်းပြတဲ့သဘောဖြစ်နေတာပေါ့ခင်ဗျာဒါ just a pretext for the ha
I don't think it's a pretext I think it is an unsubstantiated fear in other words they feel
ရင်မဲ့ရှာအကြောင်းပြတဲ့ pretext လို့တော့ကျွန်တော်မထင်ပါဘူး unsubstantiated fear အခြေမြင့်မရှိတဲ့စိုးရိမ်မှုလို့ထင်ပါတယ်နောက်တနည်းပြောရရင်သူတို့ဟာဒီစိုးရိမ်မှုကိုခံစားနေရတယ်တကယ်တော့အဲ့ဒါမမှန်ပါဘူးဒါဟာပြဿနာပါပဲအတိတ်ကာလတုန်းကစစ်တပ်ဟာအရက်သားနိုင်ငံရေးသမားတွေတိုင်းရင်းသားနိုင်ငံရေးသမားတွေဗမာနိုင်ငံရေးသမားတွေကိုပါမနှိမ့်မြှုပ်ခဲ့ပါဘူးအရက်သားနိုင်ငံရေးသမားတွေကချစားပျက်စီးတယ်စိတ်မချရဘူးတမ်းပြည်ရဲ့အနာဂတ်ကိုစိတ်မဝင်စားကြဘူးလို့ထင်နေခဲ့တာပါတမ်းပြည်အတွက်အနစ်နာမခံနိုင်ကြဘူးသူတို့သာစွန့်စားနိုင်တာလို့ထင်ကြတာပါဒါဟာလေရုတ်တရက်တဲ့ဆွဆွဲချက်မဟုတ်ပါဘူးစစ်တပ်ကတော့ဒါကိုကြဲကြဲပြန့်ပြန့်ယုံကြည်ထားကြတာပါ။နောက်အာရှစစ်တပ်တွေထဲမှာမြန်မာစစ်တပ်ရဲ့ထူးခြားမှုတစ်ရပ်ကတော့လူမှုရေးဘဝအခြေအနေတွေတိုးတက်မြင့်မားနိုင်တဲ့အခွင့်အလမ်းတွေအားလုံးကိုစစ်တပ်ကသာထိန်းချုပ်ထားမယ်ဆိုတဲ့ထူးခြားချက်ပဲဖြစ်ပါတယ်။ဒါမျိုးဟာထိုင်း၊အင်ဒိုနီးရှား၊တောင်ကိုရီးယား၊ပါကစ္စတန်စတဲ့စစ်အစိုးရရှိခဲ့မှုတဲ့နိုင်ငံတွေမှာမတွေ့ရပါဘူး။တနည်းအားဖြင့်မြန်မာစစ်တပ်ဟာသူတို့မလိုလားတဲ့သူကိုအဆင့်တန်းမြင့်မား권မပေးဘဲဟန့်တားထားပါတယ်။
အခုလည်းပဲစစ်တပ်ကပဲအရာရာမှာကြီးစုနေတယ်ဆိုတော့ဒီပြီးခဲ့တဲ့3နှစ်4နှစ်ကြာကာလအတွင်းမှာပြုပြင်ပြောင်းလဲရေးလုပ်ခဲ့တယ်ဆိုတာဒီအခြေအနေကတိုးတက်ကောင်းမွန်လာအောင်ရှေ့ကိုတိုးတက်နိုင်အောင်ဘာမှမလုပ်ခဲ့နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာ
No no I think that that's not quite true what you're getting now for the first time you have an election
there are some မဟုတ်ပါဘူးအဲ့ဒီလိုပြောရင်တော့မမှန်ပါဘူးအခုအခါမှာပထမဦးဆုံးအကြိမ်ရွေးကောက်ပွဲဆိုတာရှိလာပါပြီရတားတွေဥပဒေပြုလွှတ်တော်ကိုရောက်လာပါတယ်စစ်တပ်အမတ်တွေနေရာအားလုံးကိုထိန်းချုပ်ထားတာတော့မဟုတ်ပါဘူးတချို့တော့ယူထားပါတယ်ဆိုရှယ်လစ်စနစ်လည်းမရှိတော့ပါဘူးစီးပွားရေးရလည်းလူတွေရဲ့ဘဝတိုးတက်မြင့်မားလာနိုင်နေပါပြီအစိုးရမဟုတ်တဲ့ NGO အရတားအဖွဲ့အစည်းတွေလည်းဖြစ်ထွန်းလာတာကိုတွေ့ရပါတယ်အရင်ကမရှိဘူးတဲ့ကိစ္စပါတခါပညာရေးကျေပြန့်လာတာကိုတွေ့နိုင်ပါတယ်ထိန်းချုပ်မထားတော့ပါဘူးဒါတွေဟာဖြစ်ထွန်းနေမှုတွေပါနှေးကွေးမယ်အလင်းအမြန်မဖြစ်ထွန်းနိုင်ပါဘူး
ဒါမဲ့ဆရာကြီးစစ်တပ်အမတ်အလုံးနေရာယူထားတာမဟုတ်ဘူးဆိုပေမဲ့သူတို့မနှိမ့်သက်တဲ့ဟာကိုဗီဒီယိုအနာနဲ့ပယ်ချနိုင်အောင်အကွက်ကြကြစီမံပြီးဖွဲ့စည်းပုံရေးဆွဲထားတာဖြစ်ပါတယ်။ကြာခင်ကဒီဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုကိုကြည့်ပါသူတို့ဗီဒီယိုအနာသုံးပြီးပယ်ချပစ်ခဲ့တာပဲခင်ဗျာ
။ Yes of course they have designed a system of veto power by having 25% of the seats.
မှန်ပါတယ်။သူတို့ဟာဗီဒီယိုအနာသုံးနိုင်အောင်စီစဉ်ထားပါတယ်။လွှတ်တော်ထဲမှာ25ရာခိုင်နှုန်းယူထားပါတယ်။85ရာခိုင်နှုန်းရမှဖွဲ့စည်းပုံကိုပြင်နိုင်မယ်ဆိုပြီးတော့လှုပ်ထားပါတယ်။ဆိုတော့ဒါဟာသူတို့အာဏာကိုဆက်ပြီးတော့ယူထားနိုင်အောင်ဂယုတစိုက်စီစဉ်ထားတာပါ။အ
ဲ့လိုဆိုတော့ဒီလိုလှုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးသေး၍မြန်မာနိုင်ငံဟာအခုလက်ရှိအခြေအနေကနေပြီးတော့ရှေ့ကိုတူဖို့ဆိုတာမဖြစ်နိုင်ဘူးပေါ့ခင်ဗျာ
။ No, it's a question of how comfortable will the military feel?
မဟုတ်ပါဘူးပြဿနာကစစ်တပ်အနေနဲ့ဘလောက်ထိစိတ်ချလက်ချနေနိုင်ပြီဆိုတဲ့ကိစ္စဖြစ်ပါတယ်နောက်နှစ်အနည်းငယ်အတွင်းမှာတိုင်းပြည်ဟာဘယ်ကိုရွေ့နိုင်မလဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်သူတို့ကတိုင်းပြည်အခြေအနေစိတ်ချရပြီလို့ခံစားရရင်သူတို့ဆိုတာကသူတို့ခေါင်းဆောင်ပိုင်းပေါ့ဗျာသူတို့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်85ရာခိုင်နှုန်းထောက်ခံမှုရဖို့မလိုတော့ပါဘူး3ပုံ2ပုံပဲလုတော့မယ်လို့ပြောလာနိုင်ပါတယ်ဒါမှမဟုတ်ရင်ပုံစံတစ်မျိုးလုတ်လာနိုင်ပါတယ်ဆိုတော့အပြောင်းလဲရှိလာနိုင်ပါတယ်ပြီးတော့အခုနောက်ပေါက်စစ်ဘိုလ်တွေဟာအရင်စစ်ဘိုလ်ချုပ်ဟောင်းတွေလက်ပို့ပြီးတော့ပညာတက်လာကြတယ်လို့လည်းထင်ပါတယ်စစ်တပ်ကပြင်ပလောကနဲ့အရင်ထက်ပို့ပြီးတော့ထိတွေ့ဆက်ဆံမှုတွေရှိလာပါတယ်တရင်ချက်လက်တွေလည်းပို့ပြီးတော့ရလာနိုင်ပါတယ်ဒါပေမဲ့တိုင်းရင်းသားတွေနဲ့အပြန်အလှန်ကတော့စိုးရိမ်မှုရှိနေသေးပါ ဥပမာဝဒေတာဆိုပါစို့အစိုးရကတခါမှမထိန်ချုပ်နိုင်ခဲ့ပါဘူးဒီကိစ္စကိုအစိုးရကစိုးရိမ်မှာပါစီရေးရသူတို့မလုပ်နိုင်ပါဘူ
းနောက်တစ်ခုကျွန်တော်မေးချင်တာကနိုင်ငံတကာဖိအားကိစ္စဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒီဖိအားပြနိုင်တဲ့အထက်မှာအင်အားအကောင်းဆုံးဆိုတဲ့အမေရိကန်ပြည်ထောင်စုကအခုခါမှာမြန်မာနိုင်ငံကိုဘာလုပ်လို့သူတို့ဟာအကောင့်ကြီးပဲပြောနေတဲ့သဘောတွေ့ရပါတယ်သမ္မတဥပမာမကြခင်ကအာဖရိကတက္ကကင်ညာနိုင်ငံကိုသွားတယ်လူခွင့်သမားတွေကဝေဖန်တာကိုမြန်မာနိုင်ငံဟာသူသွားခဲ့တဲ့အတွက်ကြောင့်လူတုတ်တက်မှုရှိတယ်ဆိုပြီးတော့ကင်ညာသွားတဲ့ခီးစဉ်ကိုမြန်မာနိုင်ငံနဲ့တော့ကာကွယ်ပြီးပြောသွားတာတွေ့ရပါတယ်ဆို
No he didn't justify the trip but he did say and that I heard the broadcast on the BBC and he said we're willing to talk to people with whom we disagree
မဟုတ်ပါဘူးသူကကင်ညာခီးစဉ်ကိုမှန်တယ်လို့ပြောသွားတာမဟုတ်ပါဘူး BBC မှာလွှင့်သွားတာကျွန်တော်ကြားလိုက်ပါတယ်သူအနေနဲ့သဘောကွဲလဲတဲ့သူတွေနဲ့တွေ့ဆုံစကားပြောပါတယ်။ဥပမာမြန်မာပြည်ကိုကြည့်ပါ။အစိုးရကိုမကြိုက်ပေမဲ့ပြည်သူလူထုနဲ့ပြောဆိုဆက်ဆံနိုင်ပါတယ်။အပြောင်းလဲဖြစ်ထွန်းအောင်ကူညီနိုင်ပါတယ်။အပြောင်းလဲတချို့လည်းဖြစ်ထွန်းနေပါတယ်။အခုမြန်မာနိုင်ငံမှာဘာပဲဖြစ်နေလဲဆိုဆို2008 2009အစိုးရနဲ့တော့မတူတော့ပါဘူးဆိုတာဘယ်သူမှမငြင်းနိုင်ပါဘူး
။နောက်တစ်ခုကအခုမကြခင်ကျင်းပလာမယ့်ရွေးကောက်ပွဲဟာလွတ်လပ်မျှတပါမလားဆိုတာလူတိုင်းစိတ်ဝင်စားကြစိုးရိမ်ကြပါတယ်။ဒီနေ့မှာအမေရိကန်ပြည်ထောင်စုကအရင်တော့လို free and fair လွတ်လပ်ရေးတရားမျှတသောရွေးကောက်ပွဲလို့မသုံးတော့ဘဲနဲ့ credible ဖြစ်ရမယ် all inclusive ဖြစ်ရမယ်စသဖြင့်စကားတွေကိုပြောင်းလဲသုံးလာပါတယ်။ဒါဟာအမေရိကန်ရဲ့အခြေခံသတ်မှတ်ချက်ကိုရှော့ပြလိုက်တယ်ဆိုတော့တချို့ကသုံးသပ်ကြပါတယ်။ဘာပြောချင်ပါလဲခင်ဗျာဒီကိစ္စကို
Well they've always said inclusive it's the British who said they want Aung San Suu Kyi to be able to run for the president or the vice president. The US has used inclusive That is in a way is a word
All inclusive ဆိုတာသူတို့အမြဲပြောနေတဲ့ကိစ္စပါပြည်ထောင်စုရကလည်းဒေါအောင်ဆန်းစုကြည်ကိုတမရဓမ္မမဝင်ဒုတိယတမရအရွေးခံနိုင်မှုဒီလိုပဲပြောခဲ့တာပါအမေရိကန်ပြည်ထောင်စုကတော့ရွေးကောက်ပွဲမှာတိုင်းရင်းသားအားလုံးပါဝင်ဖို့ကိုပိုးပြီးတော့လှူလာတယ်ဆိုတဲ့သဘောနဲ့ဒါကိုသုံးပါတယ်ဒေါအောင်ဆန်းစုကြည်ကိုလည်းတွေ့ဝိုက်တော့အဖြစ်တော့ရည်ရွယ်တယ်ဆိုတာသိကြပါတယ်လေးတန်းလျှော့တယ်လို့တော့ကျွန်တော်မထင်ပါဘူးအမေရိကန်ပြည်ထောင်စုဆိုတာကလည်းနိုင်ငံရေးဌာနတစ်ခုတည်းတည်းမဟုတ်ပါဘူးကွန်ကရစ်လွှတ်တော်ဟာအလွန်အမတန်အရေးကြီးတဲ့အခမ်းကဏ္ဍမှာပါဝင်နေပါတယ်ဒီနေရာမှာကွန်ကရစ်အမတ်တွေကပိုးပြီးတော့တန်တရားရှိပါလိမ့်မယ်သူတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရေးသမားတွေရဲ့ပြောဆိုတင်ပြချက်တွေကိုပိုးပြီးတော့ဂရုတစိုက်နားထောင်ကြပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုမကြခင်ပြုလုပ်လာရွေးကောက်ပွဲမှာတိုင်းရင်းသားဒေသအစည်းအဝေးမှာတိုင်းရင်းသားပါတီတွေပိုးပြီးအနိုင်ရလာလိမ့်မယ်ပိုးပြီးအင်အားကောင်းလာလိမ့်မယ်လို့ပြောနေကြပါတယ်ဒါပေမဲ့ပြည်ထောင်စုတခုလုံးကိုလွှမ်းခြုံတဲ့ပါတီတွေထဲအဲ့လိုဒေသအလိုက်ကျင်းမြောင်းတဲ့ဒေသတွေကိုကူစားပြုတဲ့ကူစလဲတွေများလာခြင်းဟာတကယ်စစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်ရေးစစ်မှန်တဲ့ဖက်ဒရေးရှင်းထူထောင်ရေးအတွက်ဒါဟာကောင်းမွန်တဲ့လက္ခဏာလို့ဆရာကြီးမြင်သလားခင်ဗျာ
Well I think that you're right that there will be growing ethnic parties because here are people that have been denied
ခင်ဗျာပြောတာမှန်တယ်လို့ကျွန်တော်ထင်ပါတယ်လူမျိုးစုပါတီတွေပုံမအကောင်းလာပါလိမ့်မယ်ဒီလူတွေဟာသူတို့ရဲ့လူအဖွဲ့အစည်းကိုကိုစားပြုခွင့်တခါမှမရရှိခဲ့ကြပါဘူးလူမှုအဆင့်တန်းတိုးတက်မြင့်မားခွင့်လည်းတခါမှမရရှိခဲ့ကြပါဘူးဆိုတော့တိုင်းရင်းသားပါတီတွေအင်အားကြီးထွားလာမယ်ဆိုတာကတော့ကျွန်တော်မျှော်လင့်ထားပြီးသားပါဒါပေမဲ့တိုင်းရင်းသားပါတီအလုံးတစ်ခုနဲ့တစ်ခုမပြောဆိုမဆွေးနွေးနိုင်ကြတာကတော့သိပ်မကောင်းပါဘူးဒါကလည်းမကြခင်ပြောင်းလဲလာမယ်လို့ကျွန်တော်ထင်ပါတယ်အချိန်နဲ့အမျှတိုးတက်မှုတော့ရှိနိုင်ပါတယ်ဒါပေမဲ့ကြံ့ကြမယ်ကျွန်တော်တို့အားလုံးလျင်မြန်တဲ့အပြုသဘောဆောင်တဲ့အပြောင်းလဲကိုလိုချင်ကြပါတယ်အကောင်းဘက်ပြောင်းလဲတဲ့နေရာကပြောင်းလဲဆုတ်ယုတ်တဲ့နေရာကဆုတ်ယုတ်ဒီလိုပဲတဖြည်းဖြည်းတော့အကောင်းဘက်ကိုပိုးပြီးတော့ရွေ့သွားမယ်လို့ထင်ပါတယ်နောက်တစ်ခုပြောရရင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံခြားရေးဝန်ကြီးဟယ်လရီကလင်တန်လက်ထက်ဒေတာရင်းတိုးတက်မှုရရှိခဲ့တဲ့တခုတည်းသောနေရာကမြန်မာနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမှသာအာဆီယံတစ်ခုလုံးနဲ့ဆက်ဆံရေးလည်းကောင်းနိုင်မှာမလို့ဖြစ်ပါတယ်
ပတ်စဉ်မြမအရေးတုံးတက်ချက်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်အလှည့်ပါရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးမှာသတင်းအမှန်ရရှိရေးဒီမိုကရေစီချက်ချင်းပေးဆိုတဲ့တောင်းဆိုချက်နဲ့ဆန္ဒပြခဲ့ကြတဲ့မြမအတန်ဝင်ထန်းဟောင်းသတင်းသမားတွေထဲကတယောက်ဖြစ်တဲ့ဒေါ်ဝင်းမေကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကြာတော့တည်င်းလုတ်ခဲ့ရတဲ့အတွက်ဒီတည်င်းဆိုတာက
တင်းကိုပြည်သူဘက်ကိုလက်မှန်ကန်နာပြောမယ်ပြည်သူရဲ့ခဏချက်ကိုလည်းဆွေးအောင်မှန်ကန်နာပြောမယ်အဲ့ဒီနှစ်ခုရဲ့ကြားကမေတ္တာပေါင်းကူတရားလေးပေါ့ရှင်တင်းဆိုတာကနော်အဲ့တော့ဒီအလုပ်ကိုလုပ်ခဲ့ရတာလေဒီဒီမိုကရေစီတိုက်ပွဲကြီးမှာကျမတို့မြန်မာတန်းဖွဲ့ကအားကျုံမှန်တဲ့လုပ်ခဲ့ရတယ်ကျမတို့တွေစီတန်းလက်လက်တွေအတွက်လေဒီပြည်သူတွေအများဆုံးနားလည်သွားတယ်အဲလုံမရဆက်ချင်းခံရသောဝန်ထမ်းများအဲဒီလိုဘယ်တိကိုင်းပြောကျမတို့လှည့်လည်ခဲ့ရပါတယ်လှည့်လည်ခဲ့တဲ့ကပြည်သူတွေအကုန်လုံးလိုက်လာတယ်အားပေးကြတယ်တည်းမှန်ထုတ်လွှင့်ရေးဒီမိုကရေစီချက်ချင်းပေးဆိုတာကိုလည်းပဲကိုယုံကိုမျိုးတွေကနေပြန်ပြီးချက်ချင်းပြန်ပြီးတော့ဆန္ဒပြခဲ့ကြတယ်ဒါကျမတို့ရဲ့လုပ်ခွင့်ရခဲ့လို့တော့မဟုတ်လုပ်ခဲ့တဲ့လုပ်ငန်းလေးတွေဖြစ်ပါတယ်ဒါကြောင့်ကျမဒီလောက်ကိုလုတ်ခဲ့ရဆိုအင်မတန်မှကျေနပ်နှစ်သိမ့်ပါတယ်ဒီတည်င်းတစ်ခုကိုပေါ့လေအစိုးရကလည်းပဲပြည်သူရဲ့ခံစားချက်ကိုလည်းအစိုးရကိုအမှန်ကန်သိအောင်အစိုးရလည်းပြည်သူတွေသိအောင်ဟိုပြောပြတဲ့တည်င်းအကြောင်းချက်ကိုလည်းအမှန်ကန်ပြည်သူနဲ့အစိုးရနဲ့ကြားမှာပေါင်းကူလေးတစ်ခုဖြစ်ပါတယ်အဲဒါကြောင့်မို့ဒီလုပ်ငန်းတွေကိုကျမဟိုဒီတည်င်းလုပ်ငန်းတွေကိုကျမတောင်းဆိုခဲ့တဲ့ဒီမှန်ထုတ်လို့ရဒီမိုကရေစီချက်ချင်းပေးဆိုတဲ့တောင်းဆိုချက်တွေကကျမအနေနဲ့ဟိုဒီလုတ်ခဲ့ရတာကိုအများကြီးစိတ်နဲ့ဝမ်းမြောက်မိပါတယ်။နောက်အခုရေကောက်ပွဲမှာရေကောက်ပွဲမြန်မာနိုင်ငံမှာလှုပ်ဆောင်ရမယ်လှုပ်ကြမယ်ဆိုတဲ့အခါကျတော့လေပွဲဒီမှာတွေ့ခဲ့တဲ့ကျမလူကြီးတွေဆိုတာကကျမအခုအုပ်ချုပ်နေတဲ့လူတွေရောဟိုအနေဒီဒေါ်စန်းစုကြည်ရောတပင်းဖွဲ့တွေရောတခါတခါစုမိကြတယ်သူတို့ကတယောက်နဲ့တယောက်မျက်နှာကြည့်တုံ့ပြန်ရှင်နေနေရကျမပြည်သူတယောက်နဲ့အချိန်နှမ်းမိတယ်ဘာဖြစ်လို့လဲဆိုတော့ရန်ဖြစ်နေလို့လည်းမဖြစ်ဘူးလေတိုက်ပီကောင်းအောင်လုပ်ကြတော့မယ်လုပ်ကြတော့မယ်ဆိုတာကိုအားလုံးကသဘောပေါက်ပြီးတော့လုပ်ကြမယ်ဆိုတဲ့တဏိဋ္ဌဏီချနေတဲ့မျက်နှာမျိုးကြီးလို့ကျမယူဆတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကညီညွတ်မှတိုက်ပီရဖြစ်တော့မှာဟုတ်အဆက်လုပ်ထားခဲ့တာတွေကိုဒါတွေကလည်းပြောနေလို့လည်းမဖြစ်တော့ဘူးညီညွတ်မှုကိုယူပြီးတော့အကျုံမှန်တဲ့ညီညွတ်ညွတ်ယောက်ျောက်ယုံကြည်နဲ့လှုပ်ကြရင်ဖြင့်ကျမတို့မြန်မာနိုင်ငံတော်ကြီးဟာကြံတဲ့ဖွံ့ဖြိုးတိုးတက်လာမယ်လို့ကျမထင်မိပါတယ်။သူနဲ့သူယုံကြည်ချက်ရှိပြီးတော့ညီညွတ်မယ်ဆိုရင်ညီညွတ်မှုကအများကြီးအရေးကြီးပါတယ်ရှင်။ဟုတ်လား။ဖြစ်ပြီးသားအကြောင်းအရာတွေတွေးနေဖို့လည်းအချိန်မရှိပါဘူး။နော်။ဟိုညီညွတ်ညွတ်နဲ့သူနဲ့သူကိုဟိုယုံကြည်ကြည်မေတ္တာတရားရှိရှိမကနာဘူးပဲလုပ်ကြမယ်ဆိုလို့ရှိရင်ကျမတို့ပြည်သူတွေကတိုက်ပြခေါင်းဆောင်ကြီးတွေကဒီလိုလုပ်ကြမယ်ဆိုရင်ကျမတို့ပြည်သူတွေကအင်မတန်မှဝန်းသားပြီးတော့ဟိုတစ်ချက်ဖို့လုပ်ရမယ်နေရနှစ်ချက်ဖို့လုပ်ရလည်းပဲမမောပါဘူးလုပ်ကြမှာပါပဲပြည်သူတွေဘက်ကတော့ဒီလိုပဲရှိပါတယ်အဲ့တော့ဒီညီညွတ်မှုယူတော့နည်းနည်းလုပ်ကြပါစေဒီရုပ်ပွဲကြီးအပြီးမှာဟိုညီညွတ်လည်းဖြစ်ကြပါစေဟိုတိုင်းတိုင်းအတန်လေးလည်းမကြပါစေနဲ့ကျမစိတ်ထဲမှာ
အဲ့လိုပဲကျွန်တော်ဆုတောင်းမိပါတယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံသားရေးဝန်ကြီးဌာနကပြည်ပနိုင်ငံဆိုရရဲ့လူမောင်းခိုးကူးမှုတိုက်ဖျက်ရေးကြိုးပမ်းဆောင်ရွက်နေတာတွေကိုနေ့စဉ်နေ့တိုင်းပြန်လည်သုံးသပ်ပါတယ်။နိုင်ငံနေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကကလေးငယ်တွေကိုကလေးစစ်သားအဖြစ်အသုံးပြုနေတာတွေဟာထူးထူးခြားခြားစိုးရတဲ့လူမောင်ခိုးကူးမှုပုံစံတစ်ခုဖြစ်ပြီးဒါဟာအထူးစိုးရင်စရာကိစ္စလည်းဖြစ်ပါတယ်။ဥပဒေနဲ့အညီမဟုတ်ပဲကလေးစစ်သားစုဆောင်းတာတွေနဲ့ကလေးစစ်သားအဖြစ်အသုံးပြုတာတွေဟာကမ္ဘာတဝန်းမှာဖြစ်ပေါ်နေတဲ့အခြေအနေမှာပဲအခုလိုကလေးစစ်သားစုဆောင်းမှုဟာအတိတ်ကာလတွေတုန်းကလိုပဲအာရှနဲ့အာဖရိကဒေသမှာစိုးရင်စရာအကောင်းဆုံးအခြေအနေဖြစ်တယ်လို့2015လူကုန်ကူးမှုတိုက်ဖျက်ရေးအစိုးရခန်းစာကညွန်ပြနေပါတယ်။စစ်သားပြည့်အသုံးပြုဖို့အတွက်ကလေးငယ်တွေဟာမကြာခဏဆိုသလိုအတင်းကျပ်ဖန်းစည်းခေါ်ဆောင်ခံရသလိုတခါတရံမှရောင်းစားတာခံရပါတယ်။ကလေးငယ်တွေဟာစစ်ပွဲတွေမှာပါဝင်ပတ်သက်နေရတာတွေအပြင်မိုင်းထောင်တာလိုမျိုးလူတွေတည်စီနိုင်တဲ့ကိစ္စတွေကိုလည်းတခါတရံမှအတင်းကျပ်လှုပ်ခိုင်းခံရတဲ့အတွက်မကြာခဏဆိုသလို
be so nari, danayari, shigabari. The chore so in yes, sir, janjo de loya de go lopo, kankayabi, say danayari, let a chiche, yagajabari. Mudayo, mudmi, kalisitari, ha. Maja kana so de lo, lay my sanya, ya, nesan, yamanari go, kanjabi. Lay my sanya, ya, kusa de yoga po, and yeri gole, a miazo yen sign, nijabari. Glissida suzona net, glissida, don't you need it, soya, daddy net. Soya got Joran Ocan, Peter, daddy, she needed Nanganego, American Nangai, Wunji, and Nene, Portoya, Mesure, Ubrego, American Binanzuga, Natal Shakunema, Piatanga Bari. The Ubre, ya, American Nangai, Wunji, and Nene, Nessin, Topian at Saint Kazarema. A look, glissida, don't you need a Nangandi, Sayango, Suzibi, Topian, Piama, Pibari. Any Nangani and Nene Tamatare, American yet, Sibber Sanya, Akuni Dine, Legimu the Chogo, Ubri Ya, Ganta Tamitane in Sayama Pibari. Agunema, Elo Ganta Kayan, Nangan Shenangan, she be A Nangani Garo, Syria, Myanmar, Sudan, Somali, Town Sudan, Nigeria, Yemen, Congo Democratic Tamara Nangani Pibari. Bigger and Nika Sient and Kangayare, Bahu Africa Tamara Nangay, Yayi, Suyane. Rona Nangani Ha, Glissida Suzan Mune, a donkey mu shochavo, Kesarima, Dota Muya on Lonanga at Dra, Nanka Peso Murine, Kanda Muri loaded Nangan Cinema, Mapaw and Gebau, Glittering Lumanko Kurari, Yon Sarari net, Panzi Nidari go, Amibia Chi Montuama, Pibi, Padibaka Pinida Didarima, Glittering Erigo, a low Kanzi Bunet, Lay Mine Sanya, don't chavo Dra, Uri net, Mani Suzan Nidari go, Yet damn Piama Pibari. The Amu and Susan Tare, Glissidari, Piano Pibo, Lenadi, Yo Timbo, Piane Pubon Night on Mianzo Losong, Nambo Dra, Nangan Alo Nine, Nanganaga a Puerzidi, a Suyam Hode a Puerzidi Net, a two letter Losong, Dama, Pijama Kamia.
American Soya, the Borani, Abo, Tim Pialo Pibari.
Kutolin Kara, American Soya at the bottom, Yenda Pippi, Fue album Ho Jang DC at Bari, Fue American and Danga Jarabini, Manet by Season Ego, Tolin Bini Varishin. Akura, Janshini, the Chima, now Soya the Din Jin Choko, goes all winning at Jinga Bibaunshin.
Iran ne yashila de nuclear the bottom ni je ha Iran ni ne nuclear bomb tholon na me lanjang ba go yamla aw han da lite de bottom ni je phit de lo American tamana Barack Obama ga de bottom ni je ko apin tan ka kwe pyo cha lite ba de Washington DC myo ma shi de American tak ka tu ma pyo cha de main gun atwin da ha amitan kaum mon ne de bottom ni je phit de lo tamana Obama ga pyo cha lite ba de India tamout dia reunion jom ma twi shi ya de Lein taw ma apai sa ha lun ga de 18 la ga pyo song twa bi sha ma twi phit ni ga de MH370 Kizin, Malaysia Le Jong by Lein Ye Asei Ban Phit De Lu, Malaysia Wun Ji Jo Najib Razak Ga A Debut Pyo Cha Lai Ba De. Lein Pyo Song Twa Kai Pi De Naw Yet Paw 900 Ne 15 Ye A Cha Ma Reunion Jo Ma Twi Shi Ka De A Pai Sa Ha, A Di Lein A Pai Sa Ta Khu Phit Chang, Nangan Ga Song San Si Si Ye Phwe Ye Chwan Chin Tu De Ga A Debut Pi Lai Bi Phit Ba De Lu, Mr. Razak Ga Yom Min Tan Cha Paw Ga Ni Pyo Cha Lai Da Phit Ba De. Nemanangan Tawan Yibe ne Chi Chain Sangia Piri Nao Nanganaga Akunyi Itaupan Ni Saat Deng Woyaw La Ni Dilo Amerikan Nga Le Kunyi Bo Giri Piwa Le Yibo Akunyi Pime Asi Sine Patalo Yangon Piyo Ma Shire Amerikan Tan Yung Nga Mima Ya Shire Ni Nika Samyo Ni Bipi Chang Malaysia Nangan Kuala Lampu Miro Ma Chien Pa Re Shetang Asia Nangan Mya Aten ASEAN Ne Amerikan Pirang Zu Uja Suni Wo Ate Ma Amerikan Nangan Jai Won Ji Chung Keri Ga Piyo Chalai Ta Ba Nemanangan Yibe Ke Zee Lunga Ni Dwe Dola Natan Kunyi Me Chang Australia Nangan Jai Won Ji Julie Bishop Kale Piobare, Alarube, WFP Gross, Kabasana Yaka, Puyigale, Yibiran, Suwan Kangere, Ditari, Ga, Piduka Yoni to Nathan Yoder, Sana Yokari, Bobini, Pitelu, Piobare, Dito Dwin, Ditarinanganigale, Akuni, Pibu, Piosula Jari, Pitong, Nemanangani, Tanaga Piobare.
Now, so another day in Jinchoko goes all in like I didn't set to Hapibare. The next season, Tolo Yemuara, Ma Engine, I'm Pippi, a Tampa Engineer, Dara Smith Pippare. Jemaat Nangla Paiba. A Kuto Linke season ago, Minna Chow Nayan Ekunai, Lindo Mita Liz, Eliza Gunga Segani Tolin Pedora Pipare, Dora Shimiani de Guamima Bidu Bida Alo, Go Yor Sake Bashin and Chemi Javazation, Vio Nas and Edrela, two Jesu Din Shibarishin.
This program has come to you from the Voice of America, Washington.